အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာဩဂုတ်လ9ရက်ကနေ12ရက်နေ့ထိ4ရက်ကြာကျင်းပခဲ့တဲ့အကြိမ်20မြောက်ကုလသမဂ္ဂအဖွဲ့အစည်းရဲ့လူငယ်ညီလာခံကိုမြန်မာနိုင်ငံကိုစားပြုပြီးရန်ကုန်စစ်တပ်သို့တက်ပွဲရထိုင်းနိုင်ငံ Stanford International University က MBA ဘွဲ့ရထားသူကိုစွဲပြည့်ဖြိုတက်ရောက်ခဲ့ပါတယ်။လေးရတာလူငယ်အစည်းအဝေးတွေ့ကြုံတွင်လည်းကုလသမဂ္ဂကကြီးမှုကျင်းပတဲ့နီလာခံကိုတက်ရောက်ဖို့လိုအပ်တဲ့အရေးချင်းနဲ့ဘယ်လိုဆောင်ရွက်ရလဲဆိုတဲ့လုပ်ငန်းအစဉ်အဆက်ကိုကိုစွဲပြည့်ဖြိုကိုဆက်သွယ်မေးမြန်းထားပါတယ်ရှင်။ကုလသမဂ္ဂကကြီးမှုကျင်းပတဲ့နီလာခံအတွင်းကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေအစိုးရမဟုတ်တဲ့အဖွဲ့အစည်း INGO တွေအနေနဲ့တက္ကရာ2015ကနေတက္ကရာ2030အထိ15နှစ်တာကာလအတွင်းအကောင့်ထည့်ဖို့ဆောင်ရွက်ကြမယ် Sustainable Development Goals ရရှိဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ပန်းတိုင်အဖြစ်ချမှတ်ထားတဲ့အခြေခံချက်18ချက်နဲ့ People, Prosperity, Planet, Peace and Partnership ဆိုတဲ့အခြေခံချက်5ချက်ကိုအဓိကဦးစားပေးပြီးတော့ဆွေးနွေးသွားကြတာဖြစ်ပါတယ်အဓိကအဖြစ်လူငယ်တွေကိုကဘာကြီးမှာဘာတွေဖွံ့ဖြိုးတိုးတက်နေသလဲဆိုတာကိုရှင်းလင်းပြောပြပေးတာဖြစ်သလိုလူငယ်တွေအနေနဲ့ဘယ်လိုအခွင့်အရေးတွေရနိုင်လဲဆိုတာကိုလည်းပြောပြပြီးလူငယ်တွေအတွက်တိုးတက်ရာတိုးတက်ကြောင်းအခွင့်အလမ်းတွေကိုလမ်းဖွင့်ပေးတာဖြစ်ကြောင်းမြန်မာနိုင်ငံကိုစားပြုတက်ရောက်ခဲ့သူကိုစွဲပြည့်ဖြိုးက VOA ကိုပြောပါတယ်
။ဒီကဘာလုံးမှာဟိုအကျိုးသက်ရောက်မှုဖြစ်ထွန်းစေမယ့်ဟာမျိုးစပီကာတွေကဆွေးနွေးတယ်ဥပမာ World Bank ရဲ့ presentation မှာဆိုလို့ရှိရင် World Bank ကနေပြီးတော့ဘယ်လိုအလုပ်လုပ်နေတယ်ပြီးတော့ဒီအစိုးရနိုင်ငံတွေကိုဘယ်လိုနှီးမျိုးနဲ့ငွေကြေးကိုထုတ်ချီးတယ်ပေါ့နော်ဒီမှာသူတို့မှာတတ်မှတ်ချက်ရှိတယ် middle income country နဲ့ low income country ပေါ့နော်အရှိရဲ့အခါမှာလည်း low income country တွေဆိုလို့ရှိရင်သူကအတိုးနှုန်းကမရှိသလောက်ကိုပဲသူကပေးထားဟိုမယူဘူးပေါ့နော်ဒီတိုင်းချီးပြီးတော့ချီးမွေအတိုင်းကျန်ဆက်ပေါ့ဒါပေမဲ့အဲ့လိုမျိုး middle income country ကြတော့သူတတ်မှတ်ချက်နဲ့အဲ့လိုမျိုးပေါ့အဲ့ဒါတွေကိုသူကရှင်းပြတယ်ပြီးရဲ့အခါကျတော့သူတို့ရဲ့ opportunity ပေါ့ဒီကမ္ဘာပံမှာလာပြီးတော့အလုပ်လုပ်ချင်တဲ့လူတွေအတွက်ဟိုရှင်းပြတယ်ပေါ့နော်ဒီ internship ဆိုလို့ရှိရင်ဝင်လို့ရတယ်တကယ်လို့ကိုကမှစာပြီးသွားပြီPhD တွေပါပြီးသွားပြီဆိုလို့ရှိရင်လောက်တဲ့3နှစ်လည်းရှိမယ်ဆိုလို့ရှိရင်တော့ young professional အနေနဲ့ကမ္ဘာပံမှာရှောက်လို့ရတယ်ပေါ့နော်အဓိကတော့သူ့ရဲ့လုပ်ငန်းစဉ်တွေအကြောင်းရှင်းပြတယ်ဒီအခါကျတော့ကို opportunity တွေကိုသူပြောပြတယ်ပြီးတော့ဒီနေရာတွေကိုရှောက်ဖို့ပေါ့နော် welcome လုပ်တယ်ပြီးတော့ဒီ speaker တွေနဲ့ delegate တွေအချင်းချင်းအပြန်အလှန်ဆွေးနွေးကြတယ
်ဒီနီလာကမှာမနေ့ပိုင်းညနေပိုင်းအချိန်သတ်မှတ်ပေးထားပြီးလူငယ်နဲ့ဤပညာကမ္ဘာလုံးဆိုင်ရာဒုက္ခတွေအခက်အခဲစသဖြင့်ကိုယ်စံတရှိရာစိတ်ဝင်စားရာအကြောင်းအရာတွေဆွေးနွေးတဲ့နီလာခံတွေမှာစိတ်ကြိုက်ရွေးချယ်တက်ရောက်နိုင်တယ်လို့ကိုစွဲပြည့်ဖြူကပြောပါတယ်။ဒီလူငယ်နီလာခံကိုတက်ရောက်ခဲ့ခြင်းအပြင်ဘလို့အကျိုးကျေးဇူးရတယ်လဲလို့မေးကြည့်တဲ့အခါမှာတော့သူကအခုလိုပြောပါတယ်
။ဒီပွဲတက်ရောက်ခြင်းအပြင်ပေါ့နော်ကိုဘက်ကဘာရလဲဆိုလို့ရှိရင်အသိပညာဗဟုသုတ knowledge expand ဖြစ်တယ်ပထမတစ်ချက်ကဒုတိယတစ်ချက်ကကြတော့ network ကျယ်ပြန့်လာတယ်အခုတက်ရောက်တဲ့လူတွေအကုန်လုံးကသူ့နိုင်ငံအသီးသီးမှာဒီလူမှုရေးပဲဖြစ်စေဒါမှမဟုတ်လို့ရှင်ငြိမ်းချမ်းရေးအတွက်ပဲဖြစ်စေဒါမှမဟုတ်လို့ရှင်စီးပွားရေးနဲ့ပတ်သက်တာပဲဖြစ်စေဒါမှမဟုတ်လို့ရှင်ပညာရေးကျန်းမာရေးပေါ့နော်ဒီလိုမျိုးကဏ္ဍအသီးသီးမှာလှုပ်ဆောင်နေကြတဲ့လူငယ်တွေဖြစ်တယ်အဲ့ဒါကြောင့်မဟုတ်လို့ကျွန်တော်တို့ကပထမချက်ကတော့ knowledge ကျယ်ပြန့်လာတယ်နောက်တစ်ခုက network ကျယ်ပြန့်လာတယ်ခင်ဗျဟုတ်အဲ့တော့အချင်းချင်းချိန်ပြီးတော့ကိုယ်နိုင်ငံရောက်တဲ့အခါမှာပြန်လုံးမဲ့အပိုင်းလေးတွေကိုကျွန်တော်ဆွေးနွေးခဲ့ကြရတာရှိပါတယ်ခင်ဗျ
အသက်18နှစ်18နှစ်ပွဲကြိုအကြောင်းသားတွေအတွက် Social Venture Project ခေါင်းစဉ်နဲ့ရှင်ပြိုင်စီပြီး10ဦးအနက်နောက်ဆုံးပိတ်9ဦးရွေးချယ်ခဲ့ရမှာနီလာခံပိတ်ပွဲကျင်းပတဲ့အချိန်နောက်ဆုံးပိတ်စကားတင်9ဦးကို Outstanding Award ဆုချီးမြှင့်ပေးခဲ့တဲ့အကြောင်းလည်းသူကပြောပါတယ်။တန်တဲ့ဘွဲရလူငယ်တွေအတွက်တော့ဩဂုတ်လ17ရက်နောက်ဆုံးထားပြီးကိုတိုင်းပြည်ကိုအရက်ဒေသမှာကိုလုတ်ချင်တဲ့စီမံကိန်းတစ်ခုကိုအကောင့်ထည့်ဖို့စီမံကိန်းရေးဆွဲတင်ပြပေးဖို့အခွင့်အရေးပေးထားတယ်လို့ဆိုပါတယ်။ကိုယ်စွဲပြဖြိုးကတော့သူတို့ရဲ့ Care for the Needs အဖွဲ့ရဲ့လုပ်ငန်းတွေကိုတင်ပြဖို့ရည်ရွယ်ထားကြောင်းနဲ့ဒီအတွက်ရန်ပုံငွေကြနိုင်မကြနိုင်ဆိုတာနဲ့ပတ်သက်လို့တော့သူကအခုလိုပြောပါတယ
်။ငင်းငန်းကြီးလုပ်နေတဲ့လူငယ်တွေဒါမှမဟုတ်လို့ရှင်ဟိုပြိပခဖြစ်နေတဲ့ဒီအဖွဲ့အစည်းနှစ်ခုကြားမှာညီညွတ်အောင်ပြုလုပ်ပေးနိုင်တဲ့အဖွဲ့အစည်းဆိုရင်တော့ကျွန်တော်ထင်တယ်ပေချာပေါက်ရမယ်လို့ကျွန်တော်ထင်တယ်။ဒါပေမဲ့ကျွန်တော်ကပထမဘွဲ့ရစီပညာပွဲရတဲ့အခါကျတော့ကိုယ်နဲ့ဆက်ဆက်တဲ့လုပ်ငန်းပေါ့နော်ကျန်းမာရေးနဲ့ပညာရေးနဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်နေတဲ့အခါကျတော့သူတို့ထောက်ပံ့တဲ့ငွေကရမရတော့အဲ့ဒါတော့ကျွန်တော်မသိချာဘူးခင်ဗ
ျကုလသမဂ္ဂရဲ့လူငယ်ညီလာခံမှာဘွဲ့ကြိုတောင်သားအရွယ်18နှစ်18နှစ်ကနေဘွဲ့ရပြီးလူငယ်အသက်28နှစ်အထိနိုင်ငံပေါင်း100ကျော်ကလူငယ်ပေါင်း1000ကျော်တက်ရောက်ခဲ့တာဖြစ်ပါတယ်ကိုစွဲပြည့်ဖြူအနေနဲ့မြန်မာနိုင်ငံကိုပြန်ရောက်တဲ့အခါမှာသူအခုတက်ရောက်ခဲ့တဲ့က ကုလသမဂ္ဂညီလာခံကအတွေ့အကြုံတွေနဲ့ဒီညီလာခံကနေလမ်းဖွင့်ပေးထားတဲ့လူငယ်တွေအတွက်အခွင့်အလမ်းတွေအကြောင်းကိုမြန်မာလူငယ်တွေသိအောင်တတ်နိုင်သမျှမျှဝေပေးသွားမှာဖြစ်တဲ့အကြောင်းကိုလည်းပြောသွားခဲ့ပါတယ်ရှင်။